ခီးစဉ်နဲ့လေယာဉ်အမှုထမ်း189ရောက်လိုက်ပါသွားတဲ့ Lion Air လေကြောင်းလိုင်းလေယာဉ်တစ်စင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာကနေပြန်တက်ပြီး73မိနစ်အကြာမှာပင်လယ်ထဲကိုပြတ်ကျသွားခဲ့တယ်လို့ဘေးဒုက္ခစီမံခန့်ခွဲမှုဌာနကပြောပါတယ်။ဌာနရဲ့ပြောခွင့်ရဆူတိုပိုပါဝူနူဂရိုဟိုကအပျက်စီးဓာတ်ပုံတွေကို Twitter လူမှုကွန်ရက်မှာတင်ထားတာမှာတော့ရှာဖွေကယ်ဆယ်ရေးအဖွဲ့ကဆေးယူထားတဲ့ပျက်စီးနေတဲ့စမတ်ဖုန်းတစ်လုံးစာအုပ်တွေခီးဆောင်အိတ်တွေလေရင်အပျက်စီးအပိုင်းစာတွေကိုတွေ့ရပါတယ်ခီးတွေတွေထဲမှာတော့ကလေးငယ်တဦးမွေးကင်းစာကလေးနှစ်ဦးတို့လည်းပါတယ်လို့ပြောခွင့်ရကပြောပါတယ်ဂျာဘာကျွန်းမြောက်ပိုင်းမှာပြက်ကျခဲ့တဲ့လေရင်ရဲ့ကိုယ်တွေကိုရှာဖွေရေးအတွက်ရှာဖွေကယ်ဆယ်ရေးဌာနကရင်ငုတ်သမားတွေတုံးပြီးတော့ရှာဖွေနေပါတယ်အသက်ရှင်ကျင်ရည်သူမရှိတော့ဘူးလို့လည်းဌာနတာဝန်ရှိသူတဦးကပြောပါတယ်။လေရင်ကရေအောက်မီတာ30 35မီတာအနက်ထိကိုထိုးဆင်းသွားခဲ့တာပါ။ကံယူရက်နဲ့15ကီလိုမီတာအကွာလောက်မှာရေအောင်တချို့ကိုရှာဖွေတွေ့ရှိထားတဲ့အကြောင်းလဲကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဒေတာဆန်တော်ချိန်မိနစ်6နာရီမိနစ်20လောက်ကစတင်ထွက်ခွာခဲ့တဲ့ Lion Air ရဲ့လေရင်အမှတ် JD610 ကတန်တတ္ထုဒုဖို့ရေးဒေတာဘန်ခဘယ်လင်တန်ကိုမနေ့9နာရီမိနစ်20မှာဆင်းသက်ရမှာဖြစ်တယ်လို့ Flight Radar 24 website မှာဖော်ပြပါတယ်။စီကုံတက်တာပြီးအဝင်များတဲ့ Boeing 737 Max လေယာဉ်တစ်စင်းပထမဆုံးပြက်ကျတာလည်းဖြစ်ပါတယ်။လေယာဉ်ပြက်ကျမှုကိုသိရှိထားပြီးအခြေအနေကိုစောင့်ကြည့်နေတယ်လို့လေယာဉ်ထုတ်လုပ်သူက Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ရှင်။